ပထမဦးစွာဒေါမ်ဆန်းစုကြည်ကနိုဝင်ဘာလ10ရက်နေ့ကျင်းပမဲ့ရွေးကောက်ပွဲဟာတမိုင်းဝင်ရွေးကောက်ပွဲဖြစ်တဲ့အတွက်မဲပေးပြည့်အောင်ပေးကြဖို့နဲ့မဲဆန္ဒရှင်ပြည်သူတွေအနေနဲ့မဲစည်းမှာမိမိတို့အမိပါမပါအချက်လက်မှန်ကိုတွားရောက်စစ်ဆေးကြဖို့တိုက်တွန်းပြောခဲ့ပါတယ်။ဒါမဲ့ရွေးကောက်ပွဲမှာပြည်သူတွေကမဲပေးမှအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနိုင်ရမှာဖြစ်ပေမဲ့မဲရရှိဖို့အတွက်ဒေသခံတွေကိုချိန်ချောက်တာတွေမလုံးပေးတာတွေလုံးမှာမဟုတ်ဘူးလို့ဒေါမ်ဆန်းစုကြည်ကပြောပါတယ်
ချင်းပြိုင်နေဆိုတာဟာကျမတို့ရဲ့အခွင့်အရေးဖြစ်တယ်လို့ကျမတို့ရဲ့တာဝန်လည်းဖြစ်တယ်လို့ထင်လို့ရှင်းပြနေတာပါဒါပေမဲ့နောက်ဆုံးဆုံးဖြတ်ချက်ကတော့ပြည်သူတွေရဲ့လက်ထက်မှာပါကျမတို့ဘယ်လိုပဲရှင်းပြန်ရှင်းပြန်ဘယ်နေရာတွေမှာလဲရှင်းပြန်ပြည်သူကပဲကျမတို့ကိုထောက်ခံမှမဲထဲမှာကျမတို့နိုင်မှာဖြစ်ပါတယ်နောက်ပြီးတော့လည်းကျမတို့ကဘယ်တော့မှပြည်သူရဲ့ထောက်ခံမှုကိုချိမ့်ချောက်ပြီးတော့လည်းကျမတို့ယူမှာမဟုတ်ပါဘူးမဲလုံးပေးပြီးတော့လည်းကျမတို့ယူမှာမဟုတ်ပါဘူးအဲ့ဒီကိစ္စတစ်ခုတော့ကျမအလေးနဲ့ထားပြီးပြောရပါတယ်ဖြစ်ရလဲဆိုတော့ကျမတို့ရဲ့နိုင်ငံကပြည်သူပြည်သားတွေဟာအချင်းချောက်ခံရတာတော့ဆယ်စုနှစ်တင်နဲ့ချီနေပါပြီမလုံးပေးခံရတာတော့၄-၅နှစ်တော့ရှိပြီပေါ့
ပြည်သူတွေကိုမလုံးပေးပြီးစီးယုံတာမျိုးမလုပ်ဘဲအလုံးလုံးပြီးသားစီးယုံလို့တယ်လို့ဒေါန်ဆန်းစုကြည်ကပြောပါတယ်ဒေသဖွံ့ဖြိုးရေးလုပ်ငန်းတွေကိုအစိုးရကတာဝန်အရလှုပ်ဆောင်တာကိုလည်းပါတီတစ်ခုအနေနဲ့လှုပ်ဆောင်တယ်လို့ဒေသခံတွေဘက်ကမမြင်ဖို့ဒေါန်ဆန်းစုကြည်ကပြောခဲ့ပါတယ်
လမ်းပြနာပဲဖြစ်ဖြစ်ပေါ့နော်လက်စစ်တမ်းမီးရအောင်လုပ်ပေးတာပဲဖြစ်ဖြစ်လဲရမြေတွေနဲ့ပတ်သက်တဲ့ကိစ္စတွေပဲဖြစ်ဖြစ်တချို့ကိစ္စတွေဟာအစိုးရများဟာမိမိတို့ရဲ့တာဝန်အရာလုပ်ကိုလုပ်ရမှာကိစ္စတွေဖြစ်ပါတယ်နောက်ပြီးတော့လည်းအဲ့ဒီအလုပ်တွေလုပ်တဲ့နေရာမှာပြည်သူတွေရှိရရထားတဲ့ပိုက်ဆံနဲ့ပြည်သူဘန္ဒာနိုင်ပဲလုပ်တာဖြစ်ပါတယ်ဆိုတော့ကျွန်မရှင်းရှင်းပြောပြတယ်ဒီတော့ဘယ်အစိုးရတက်တဲ့ဒီအလုပ်တွေလုပ်ရမှာပဲအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရတက်ရင်လည်းဒီအလုပ်တွေလုပ်ရမှာပဲဒါပေမဲ့ကျမတို့ဒီအလုပ်တွေလုပ်တဲ့အခါကျရင်ကျမတို့ပါတီကလုပ်ပေးတာပါလို့ကျမတို့ဘယ်တော့မှပြောမှာမဟုတ်ဘူး
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ရွေးကောက်ပွဲကိုစစ်မှန်တဲ့ဒီမိုကရေစီဖက်ဒရယ်ပြောင်းစုဖြစ်တည်ရေးအမျိုးသားရင်ကြားစေရေးစတဲ့မူဝါဒတွေနဲ့ဝင်ရောက်ရှင်ပြိုင်တာဖြစ်တယ်လို့ဒေါံဆန်းစုကြည်ကပြောပါတယ်။ဒေါံဆန်းစုကြည်ရဲ့ဟောပြောမှုအပြီးမှာဒေသခံတွေကလေယာဉ်မြေသိမ်းဆည်းခံထားရမှုပြဿနာတွေကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဘယ်လိုဖြေရှင်းပေးဖို့ရှိလဲ။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရဖြစ်တဲ့အခါမြန်မာနိုင်ငံဟာအမျိုးဘာသာသာသနာပြောက်ကွယ်သွားနိုင်တယ်ဆိုတဲ့သတင်းစကားတွေကအမှန်ပဲလား။စီကံ့ရော်ရဲမှုတွေရှိနေတဲ့အဖွဲ့ချုပ်အဖွဲ့ဝင်တွေကိုဘလို့ထိမ့်သိမ်းသွားဖို့ရှိမလဲဆိုတာနဲ့ဒါမဲ့ရွေးကောက်ပွဲဟာ1990ရွေးကောက်ပွဲကာလကလို့ဖြစ်လာမယ်ဆိုရင်အဖွဲ့ချုပ်အနေနဲ့ဘလို့ဆောင်ရွက်သွားဖို့ရှိမလဲဆိုတဲ့မေးခွန်းတွေကိုမေးမြန်းခဲ့ပါတယ်လေယာဉ်မြေပြဿနာတွေကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ဘလို့ဖြေရှင်းဆောင်ရွက်ပေးသွားဖို့ရှိမလဲဆိုတဲ့ဒေသခံတဦးရဲ့အမေးကိုဒေါမ်ဆန်းစုကြည်ကအခုလို့ဖြေကြားခဲ့ပါတယ်
ကျမတို့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတို့အစိုးရလှုပ်ချင်တယ်လို့ပြောတာဟာဒီလိုပြဿနာတွေဖြေရှင်းဖို့ဆိုတာအစိုးရပဲဖြေရှင်းနိုင်တယ်။ဘာဖြစ်လို့လဲဆိုတော့ဥပဒေတွေကဘယ်လိုပဲရှိရှိအုပ်ချုပ်ရေးပိုင်းဆိုင်ရာနေပြီးဒီဥပဒေတွေကမလုံလို့ရှိလို့ရှင်ထိရောက်မှုမရှိနိုင်ဘူး။တရားဥပဒေအရဖြစ်တဲ့ဖြစ်တိုက်တာတွေဖြစ်အောင်လို့ကျမတို့စူးစမ်းပြီးတော့လုပ်ပေးပါမယ်။ဒီအချိန်နေမှာတော့ကျမတို့လုံနိုင်တဲ့အတိုင်းတာဟာအင်မတန်မှနည်းပါတယ်။ဒါပေမဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရဖြစ်လာတဲ့အခါမှာဆိုလို့ရှိရင်လေယာဉ်မြေကိစ္စတွေကဦးစားပေးပြီးတော့ကျမတို့ဖြေရှင်းမဲ့ပြဿနာတခုဖြစ်ပါတယ်ဆိုတော့ဒါတော့ကျမတို့ပုံမှန်လင်းလင်းပြောနိုင်ပါတယ်။
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အဖွဲ့ဝင်တွေအနေနဲ့အဖွဲ့ချုပ်အလံပါအတုံးဆောင်တွေကိုဝတ်စားဆင်ရင်ပြီးအများမြင်ခွင့်ရှိမှလောင်းကစားပြုလုပ်တာအရက်တောက်သုံးတာတွေအတွက်ဘလို့ထိန်းကွက်သွားဖို့ရှိမလဲဆိုတဲ့ဒေသခံတဦးရဲ့မေးမြန်းချက်ကိုတောင်ဆန်းစုကြည်ကအခုလိုပြန်လည်ဖြေကြားခဲ့ပါတယ်
ပြည်သူတွေကမလေးစားမဲ့အပြုအမူတွေအပြောဆိုတွေနဲ့ပတ်သက်လို့ဒါလည်းအမြဲပဲကျမတို့လိုက်ပြီးထိန်းနေရတဲ့ကိစ္စဖြစ်ပါတယ်အရက်တောက်တဲ့ကိစ္စတွေပတ်သက်လို့ပြောလို့ကျမတို့ဒါဆိုးရိမ်တဲ့ကိစ္စတစ်ခုရှိတယ်ကျမတို့ပြည်နယ်တွေမှာအမျိုးသားတွေအရက်တောက်တာအင်ပလန်များပါတယ်ဟုတ်လားမဟုတ်ဘူးလားဘာဖြစ်လို့ကျမတို့အမျိုးသားတွေဒီလောက်တောင်မှအရက်တောက်ကြလဲလူငယ်ယောက်ျားလေးတွေအရက်တောက်တဲ့အလေးချင်းဖြစ်သွားတာဟာဘဝမှာမျှော်လင့်ချက်နည်းလို့လှုပ်ရှားနည်းလို့အောင်မြင်မှုအခွင့်အလမ်းနည်းလို့ဆိုတဲ့အဖြေတစ်ခုပေါ်လာပါတယ်ဘဝအတွက်မျှော်လင့်ချက်တွေရှိအောင်လို့လုပ်ပေးဖို့ဟာတာဝန်တွေရှိတယ်ဆိုတာလေကျမတို့လက်ခံပါတယ်နေချင်းညာချင်းတော့ဒီပြဿနာကိုဖြေရှင်းလို့မရပါဘူး NLD အဖွဲ့ဝင်တွေအနေနဲ့တာဝန်ထောက်ဆောင်နေတဲ့အချိန်မှာမလုပ်တဲ့မလုပ်ထိုက်တာတွေလုပ်လို့ရှင်တော့ကျမတို့စီးမြစ်စိတ်ကအရေးယူမှာပါ
တောင်ဆန်းစုကြည်ရဲ့ကျန်းမာရေးအခြေအနေပေါ်ဒေသခံတွေကစိုးရိမ်မှုရှိနေတာကြောင့်ကျန်းမာရေးကောင်းမွန်မှုရှိမရှိမေးမြန်းတဲ့အခါတောင်ဆန်းစုကြည်ကလက်ရှိအချိန်ထိကျန်းမာရေးကောင်းမွန်နေဆဲဖြစ်တယ်လို့ပြောပါတယ်။လူမှုတွဲဆောင်ပွဲအပြီးမှာတောင်ဆန်းစုကြည်ဟာကုလသမဂ္ဂမူရင်းဆေးဝါးနဲ့ရာဇဝတ်မှုတိုက်ဖျက်ရေးအဖွဲ့ UNODC ရဲ့ဘိန်းစားထုတ်စိုက်ပျိုးရေးရွာဖြစ်တဲ့ဝမ်ဟွေးရွာကိုတွားရောက်လေ့လာခဲ့တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနေရွေးကောက်ပွဲဝင်မဲ့ရှမ်းပြည်တောင်ပိုင်းကလွှတ်တော်ကိုယ်စားလှယ်လောင်းတွေကိုတောင်ကြီးမြို့မှာလက်ခံတွေ့ဆုံခဲ့ပါတယ်ရှင်။